ကာဇာစပွဲကိုဆန့်ကျင်ပြီးပါလက်စတိုင်းလူလာတဲ့ဆန္ဒပြပွဲတွေအမေရိကန်ပြည်ထောင်စုတဝန်ချင်းပါနေချိန်မှာပဲသပိတ်စခန်းတွေမှာရုံးရင်းစခတ်ဖြစ်တာတွေလည်းတိုးလာနေပါတယ်။အမေရိကန်နောက်ချမ်းက Los Angeles California Tech တို့ UCLA ကပါလက်စတိုင်းထောက်ခံတဲ့သပိတ်စခန်းတစ်ခုမှာဗိုလ်တုံးနဲ့အစိုးပိုင်းကရုံးရင်းစခတ်ဖြစ်ခဲ့တယ်လို့အရှိချမ်းနယူးယောက်မြို့တော်မှာတော့ Columbia Tech တို့ထဲမှာပါလက်စတိုင်းလူလာသူတွေတင်ပိုက်ထားတဲ့ကျောင်းအဆောင်တစ်ခုကိုရဲတပ်ဖွဲ့ကဝင်ရောက်ရှင်းလင်းခဲ့ပါတယ်။ UCLA မှာ Israel ကိုထောက်ခံတဲ့တံပြန်ဆန္ဒပြသူတွေကပါလက်စတိုင်းလူလာတဲ့အုပ်စုကလှုပ်ထားတဲ့အတားအဆီးတွေကိုပစ္စည်းတွေနဲ့ပစ်ပေါက်ပြီးဖယ်ရှားဖို့ကြိုးစားခဲ့ကြတာပါပါလက်စတိုင်းထောက်ခံတဲ့ဆန္ဒပြသူတွေကတက္ကသိုလ်ကိုအစ္စရေးအစိုးရနဲ့ပတ်သက်တာမျိုးမလုပ်ဖို့တောင်းဆိုနေကြတာပါတက္ကသိုလ်တာဝန်ရှိသူတွေဘက်ကတော့အခုဆန္ဒပြမှုကဥပဒေနဲ့မညီပဲအကြောင်းမူဝါဒကိုချိုးဖောက်ကြောင်းကြေညာခဲ့ပါတယ်နယူးယောက်မှာတော့ကိုလံဘီယာတက္ကသိုလ်ကတောင်းဆိုချက်ကြောင့်ရဲတပ်ဖွဲ့ဝင်တွေဟာကျောင်းပရဝန်တွေကဝဲကိုဝင်ခဲ့ပြီး Hamilton Hall ကျောင်းဆောင်နဲ့အတူသပိတ်စခန်းတစ်ခုကိုဝင်ရောက်ရှင်းလင်းခဲ့ပါတယ်ပြည်ခဲ့တဲ့တည်မဲတည်နှစ်ပတ်အတွင်းနိုင်ငံတော်ကကျောင်းဝင်းတွေထဲမှာဂါဇာစစ်ဆန့်ကျင်ဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံရသူရာနဲ့ချီနေပြီဖြစ်တယ်လို့ကိုလံဘီယာတက္ကသိုလ်မှာတော့လူဒါဇင်နဲ့ချီဖမ်းဆီးခံခဲ့ရပါတယ်များ